Welcome to the Voice of America in Burmese.
သောရရှင်များမင်္ဂလာညနေခင်းမှာတနိဒာအမောပန်းပြေကြပါလေလားခင်ဗျာ VOA အမေရိကန်တန်ရဲ့2019ခုနှစ်ဧပြီလ9ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲနဲ့9:00အထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းတူမီတာ16.25 MHz ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါအီချင်းနိုင်ငံကခရီးယံဖျားကြောင်တစ်ခုမှာဘုံဖောက်ခွဲတိုက်ခိုက်ခံရလို့အ ਨੇ ဆုံးလူ22ဦးသေဆုံးပြီးဒါဇင်နဲ့ချီတန်ရရှာပါတယ်မြောက်ကိုရီးယားကိုသတင်းစကားပေးတဲ့အနေနဲ့အမေရိကန်ရေတပ်ကတိုက်ခိုက်ရေးတပ်ဖွဲ့တစ်ခုကိုရီးယားကျွန်းဆွယ်ကိုဥတီဆစ်လွတ်လိုက်ပါတယ်ဆီးရီးယားသမ္မတအနာတီမြဲနေသည်မငြိမ်းချမ်းရေးဖြစ်လာမှာမဟုတ်ဘူးလို့ကုလဆိုင်ရာအမေရိကန်သံအမတ်ကြီးကမှတ်ချက်ပေးပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်ကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာမြန်မာနှစ်တစ်ကူအတာတကြံကာလမှာရေကစားကြမဲ့သူတွေသတိထားဆင်ញင်စရာတွေနဲ့ပတ်သက်လို့
အဲ့တော့အဓိကကတော့ဒီစစ်ရှင်လေးမှမှန်လေးမယ်ပြုတ်ကရေထဲမှာစကားတဲ့အခါကြာလို့ရှင်လေအင်ဂျီဝင်စားဖို့တဲ့အခါကြာလို့ရှင်လေပေါ့ပေါ့ပါပါနဲ့သုံးလွယ်ဆောက်လွယ်တဲ့ဒီအဝယ်စားမျိုးဝတ်တာပို့ပြီးတော
့မိကဲပညာရှင်တူအကြံပြုပြောကြားသွားတာပါဒီအကြောင်းနဲ့တူအမေရိကန်အာရှကုန်သွယ်မှုမူဝါဒတွေအကြောင်းနဲ့တအိမ်ကောင်းကင်ဆာအကြောင်းဒီကောင်းစရာတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါဦးခင်ဗျာ
အီချင်းနိုင်ငံတန်တာမြို့ကခရီးယံဖျားရှိခိုးချောင်းတစ်ခုမှာဘုံပေါက်ကွဲလို့အ ਨੇ ဆုံးလူ22ဦးသေဆုံးပြီးဒါဇင်နဲ့ချီဒဏ်ရာရတယ်လို့ဒေသဆိုင်ရာအာဏာပိုင်တို့ကပြောပါတယ်။ကိုင်ရိုမြို့တော်ရဲ့မြောက်ဘက်ကီလိုမီတာ120กว่าမှာရှိတဲ့တန်တန်မြို့ကခရီးယံဖျားချောင်းမှာခရစ်တော်ရှင်ပြန်ထမြောက်တော်မူနေ့အကြိုမှာကျင်းပတဲ့ပေါင်းစံတီအခမ်းအနားကိုဒီကနေ့တနင်္ဂနွေနေ့မှာစီစီကာကကျင်းပနေတဲ့အချိန်ပေါက်ကွဲမှုဖြစ်ခဲ့တာပါ။ဒီနောက်နိုင်ပိုင်းအချာမှာပဲအလက်ဇန္ဒရီးယားကခရီးယံဖျားရှိခိုးကြောင်တစ်ခုအနီးမှာလဲနောက်ထပ်ပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးအ ਨੇ ဆုံး6ဦးသေဆုံးခဲ့ပါတယ်ဒီကနေ့တိုက်ခိုက်မှုတွေကဘာလို့လက်ချက်ဆိုတာတော့မသိရသေးပါဘူးအီဂျစ်ခရီးယံနေနဲ့စီးလုံးညီညွတ်မှုရှိတာကိုပြသဖို့အတွက်ရိုမန်ကက်သလစ်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်လဲဒီလအတွင်းမှာပဲကိုင်ရိုမြို့တော်ကိုကြွချီဖို့စီစဉ်ထားပါတယ်အီဂျစ်လူဦးရေရဲ့တစ်ဆယ်ရာခိုင်နှုန်းကခရီးယန်နေဖြစ်ပြီးအစ္စလာမ်ရဲ့အစွန်းရောက်တွေရဲ့ထိပါတိုက်ခိုက်မှုတွေနဲ့အကြိမ်ကြိမ်ကြုံတွေ့နေရတာလည်းဖြစ်ပါတယ်
။ကိုရီးယားကျွမ်းဆွယ်မှာအမေရိကန်ရဲ့တပ်အင်အားထပ်တိုးပြီးတော့မြောက်ကိုရီးယားနိုင်ငံကိုသတင်းစကားပေးတဲ့အနေနဲ့အမေရိကန်ရေတပ်ကတိုက်ခိုက်ရေးတပ်ဖွဲ့တစ်ခုကိုကိုရီးယားကျွမ်းဆွယ်ကိုဆဲလွတ်လိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကမြောက်ကိုရီးယားနိုင်ငံကိုပယ်ထိန်တုံးကြီးပစ်လွတ်တာကိုတားမြစ်ထားပေမဲ့လည်းမြောက်ကိုရီးယားကပြီးခဲ့တဲ့ဘက်မှာပစ်လွတ်ခဲ့ပါတယ်။ The Galvinson လို့ခေါ်တဲ့တိုက်ခိုက်ရေးအဖွဲ့ဟာစင်ကာပူနိုင်ငံမှာကြောက်ချပြီးတော့ဩစတြေးလျနိုင်ငံကိုသွားဖို့စီစဉ်နေတုန်းမှာအမေရိကန်ရဲ့ Pacific ဒေသစစ်ဌာနချုပ်ကမြောက်ဘက်ကိုခုံမောင်းဖို့အမိန့်ပေးခဲ့တာဖြစ်ပါတယ်။အမေရိကန်ရေတပ်စစ်သင်္ဘောအုပ်စုဟာ Pacific သမုဒ္ဒရာနောက်ဘက်ခြမ်းကအမေရိကန်အကျိုးစီးပွားတွေကိုကာကွယ်ဖို့ရည်ရွယ်ချက်ဖြစ်တယ်လို့အမေရိကန် Pacific ဒေသစစ်ဌာနချုပ် Third Fleet ရေတပ်ရဲ့တပ်မူဒေးဗ်ဘန်ထန်က VOA ကိုပြောပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့မစင်မချင်းတောင်မဲတဲ့လုပ်ရည်တွေတည်ငြိမ်မှုမရှိတဲ့ဒုံးကျည်စမ်းသပ်ပစ်လွတ်မှုအစီအစဉ်တွေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်ဖို့ကြိုးပမ်းမှုတွေကြောင့်သူတို့ဟာဒေသအတွင်းမှာနံပါတ်1ချိန်ညောက်သူအဖြစ်ဆက်ရှိနေတယ်လို့လည်းသူကပြောပါတယ်။ဒီရေတပ်အုပ်စုမှာ USS Galvinson လေယာဉ်တင်သင်္ဘောအပါအဝင်ဒုံးခွင်းဒုံးနဲ့ပစ်လွတ်နိုင်တဲ့ဖြတ်သင်္ဘော30လည်းပေါင်းပါတယ်။ဒုံးကျည်စမ်းသပ်ပစ်လွတ်တာတွေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်ဖို့စမ်းသပ်တာတွေမလုပ်ဖို့နိုင်ငံတကာကသတိပေးနေပြီမယ်လေမြောက်ကိုရီးယားကအဲ့ဒီသတိပေးချက်တွေကိုထပ်ခါတလဲလဲအာခံပြီးတော့စမ်းသပ်မှုတွေလုပ်နေတာဖြစ်ပါတယ်ခင်ဗျာ
စီးရီးယားသမ္မတဘာရှားအယ်အာဆာအာနာတီမြဲနေသည်မြစီးရီးယားငြိမ်းချမ်းရေးဖြစ်လာမှာမဟုတ်ဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးကပြောဆိုလိုက်ပါတယ်သမ္မတအာဆာအစိုးရကိုဥဆောင်နေသည်မြဘလူနီနဲ့မှနိုင်ငံရေးအဖြစ်တစ်ခုထွက်လာစရာမရှိဘူးလို့တမ်မတ်ကြီးနီကီဟေးလေးရဲ့ပြောဆိုချက်ကို CNN သတင်းဌာနကဒီကနေ့တနင်္ဂနွေနေ့မှာထုတ်လွှင့်သွားပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကလည်းစီးရီးယားနိုင်ငံတွင် Islamic အစိုးရ IS အဖွဲ့ကိုခြေမှုံရေးဦးစားပေးအဖြစ်ဆောင်ရွက်ဆဲဖြစ်တယ်လို့ပြောဆိုပါတယ်။ပထမဦးစားပေးက ISIS ကိုခြေမှုံရေးဖြစ်ပြီး ISIS ရဲ့ချင်းချောက်မှုကိုရှော့ချနိုင်ပြီးရှင်းလင်းနိုင်ပြီဆိုတဲ့အချိန်မှာစီးရီးယားနိုင်ငံတွင်ငြိမ်းချမ်းရေးကိုဖက်ကိုလှည့်နိုင်မယ်လို့ယူဆတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးရဲ့မှတ်ချက်ပေးပြောဆိုမှုကတော့ CBS ရုပ်သံရဲ့ Face the Nation အစီအစဉ်ကနေဒီကနေ့ထုတ်လွှင့်ပါတယ်။မနေ့စနေနေ့တုန်းကတော့အမေရိကန်တို့ပြီးခဲ့တဲ့တောက်ချန်နေ့ကပယ်ဒိန်းတပ်ဒုံးကျည်နဲ့တိုက်ခိုက်ခဲ့တဲ့ဆီးရီးယားလေတပ်အခြေစိုက်စခန်းကစစ်လေယာဉ်တွေပြန်လည်ပြန်တန်းနေတယ်လို့ပြည်내အုပ်ချုပ်ရေးမှူးတဦးကပြောဆိုပါတယ်။ အမေရိကန်တို့ပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့ဆီးရီးယားလေးတပ်အခြေစိုက်စခန်းကပထမအဆင့်ပြန်လည်လဲပတ်နေတာလို့သူကပြောဆိုတာပါအမေရိကန်တို့ဒုံးချီနဲ့တိုက်ခိုက်ခဲ့တဲ့ရှာရက်လေးတပ်အခြေစိုက်စခန်းမှာအကြီးအကျယ်ပျက်စီးခဲ့တယ်လို့ဆီးရီးယားအစိုးရကပြောဆိုပြီးနိုင်ပိုင်းအကြမှာပဲဟုံးပြင်းနဲ့အုပ်ချုပ်ရေးမှုရဲ့ပြောဆိုချက်ထွက်ပေါ်လာတာဖြစ်ပါတယ်
ဗင်နီဇွဲလားနိုင်ငံမှာသမ္မတမဒူရိုအစိုးရကတိုက်ခိုက်ပါတီကိုယ်စားလောင်းကိုရွေးကောက်ပွဲဝင်ခွင့်တားမြစ်လိုက်ပြီးတဲ့နောက်ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပြီးမနေ့စနေနေ့ကတော့မြို့တော်ကရာကတ်စ်မှာဗင်နီဇွဲလားရဲတပ်ဖွဲ့ကတိုက်ခိုက်ဆန္ဒပြတဲ့သူတွေကိုမျက်ရည်ယိုပုံးတွေရဘာကြီးစံတွေတုံးပြီးတော့နှိမ်နှင်းခဲ့ပါတယ်ရဲကဆန္ဒပြတဲ့သူတွေကိုနှိမ်နှင်းခဲ့တဲ့အတွင်းမှာ18ယောက်ထံရသွားတယ်လို့မြို့တော်ကရာကတ်စ်ရဲ့ခရိုင်အုပ်ချုပ်ရေးမှူးတဦးကလည်းပြောပါတယ်ဆန္ဒပြသူတို့ကတရားရုံးချုပ်နားမှာရဲကတားဆီးထားတဲ့အကာရန်တွေကိုချိုးဖျက်ဝင်ရောက်ပြီးတော့အဲ့ဒီအနားကဆောက်လို့ရလုံနေတဲ့ဝင်းမှာတုံးနေတဲ့ပစ္စည်းတွေကိုယူပြီးတော့တရားရုံးချုပ်ထက်ကတချို့ရုံးခန်းတွေကိုမိရှို့ဖျက်ဆီးခဲ့ကြပါတယ်။ဗင်နီဇွဲလားတရားရုံးချုပ်ကတိုက်ခံကထိန်းချုပ်ထားတဲ့လွတ်တော်ကိုဖျက်ဖို့ကြိုးပမ်းလိုက်ပြီးတဲ့နောက်နိုင်ငံတွင်းမှာမတည်ငြိမ်မှုတွေဖြစ်လာတာဟာတပတ်ကျော်ရှိသွားပြီဖြစ်ပါတယ်။နိုင်ငံတကာအတိုင်းအတာကဝေဖန်မှုတွေနဲ့ပြည်တွင်းဆန္ဒပြမှုတွေကြေကြေပြန့်ပြန့်ဖြစ်ခဲ့ပြီးတဲ့နောက်မှာတော့ဒီစီဇန်ကိုပြန်ပြီးတော့ရုပ်သိမ်းသွားခဲ့တာပါ။ကရာကတ်စ်မြို့တော်နဲ့တခြားမြို့တွေအတော်များများဖြစ်နေတဲ့ဆန္ဒပြပွဲတွေကတော့အသိမကြားခင်ချိန်မှာရပ်တန့်မဲ့အရေးရောင်တော့မတွေ့ရပါဘူး။ပြီးခဲ့တဲ့တောက်ကြနေ့ကတော့မရနာပီနယ်အုပ်ချုပ်ရေးမှူးအော်နရီကေကပရလက်စ်ကို15နှစ်ရွေးကောက်ပွဲမဝင်ရဘူးလို့တားမြစ်ခဲ့ရတာဟာအုပ်ချုပ်ရေးပိုင်းမှာမမကန်လောက်တာတွေရှိတာကြောင့်ဖြစ်တယ်လို့စီးရင်စစ်ချုပ်ရုံးကအကြောင်းပြပါတယ်။ပြီးခဲ့တဲ့2013တမရွေးကောက်ပွဲတုန်းကလည်းကပရလက်စ်ဟာတမရမဒူရိုကိုကတ်ရှုံးခဲ့ပြီးတော့လာမယ့်နှစ်မှာကျင်းပမယ့်ရွေးကောက်ပွဲမှာလည်းဝင်ပြိုင်မယ်လို့ခန့်မှန်းနေကြတာဖြစ်ပါတယ်ခင်ဗျာ
။ UAVE ကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်အာဖဂန်နစ္စတန်နိုင်ငံတွင်းကတာလီဘန်တွေထိန်းချုပ်ရာဒေသတစ်ခုမှာအာဖဂန်တပ်သား9ဦးကြဆုံးခဲ့တယ်လို့အာဖဂန်အစိုးရတာဝန်ရှိသူတွေကပြောဆိုသလိုအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကိုတိုက်ခိုက်မှုအတွင်းအမေရိကန်စစ်သား2ဦးကြဆုံးခဲ့ရတယ်လို့အမေရိကန်အရာရှိတွေကလည်းပြောဆိုပါတယ်။ဘော့ပြည်နယ်မြောက်ပိုင်းကချီတဲမြို့နယ်ထဲမှာမနေ့စနေနေ့နှောင်းပိုင်းမှာအာဖဂန်တပ်သားတွေကြဆုံးခဲ့တာဖြစ်ပြီးတပ်ဖွဲ့ဝင်တချို့လည်းဒဏ်ရာရခဲ့တယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကဒီကနေ့ပြောဆိုတာပါ။ပွင့်လင်းရသည့်အစပြုချိန်အာဖဂန်အစိုးရတပ်တွေနဲ့ညွန်ပေါင်းတပ်တွေအပေါ်တာလီဘန်တို့တိုက်ပွဲတွေအရှိန်မြင့်လာချိန်မှာပဲအခုလိုထိခိုက်သေးဆုံးဒဏ်ရာရမှုတွေထွက်ပေါ်လာတာပါနန်ဂါဟာပြည်နယ်ရင်းက ISIS ခိုရာဇန်အဖွဲ့အပေါ်ထိုးစစ်ဆင်ချေမှုတိုက်ခိုက်မှုအတွင်းမနေ့စနေနေ့နှောင်းပိုင်းတုန်းကအမေရိကန်စစ်သားတဦးကြာဆုံးခဲ့ရတယ်လို့လဲမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတူဦးဆောင်နဲ့အာဖဂန်နိုင်ငံတွင်းကထောက်ပံ့ရေးညွန်ပေါင်းတပ်ဖွဲ့ရဲ့ပြောခွင့်ရကလည်းပြောဆိုထားပါတယ်ရှင်
ဆိုမာလီနိုင်ငံတောင်ပိုင်းဂျူဘလန်ဒေသကကူဒီမျိုးမှာဖြစ်ခဲ့တဲ့တိုက်ခိုက်မှုအတွင်းအယ်ရှဘတ်စစ်သည်ကြွအဖွဲ့ရဲ့တပ်မူဘရှီနူရီဟာဆန်အပါဝင်စစ်သည်ကြွတွေအများပြားသိဆုံးသွားခဲ့တယ်လို့ဆိုမာလီစစ်တပ်တာဝန်ရှိသူတွေကပြောပါတယ်။ဆိုမာလီနိုင်ငံကစစ်ခြေစိုက်စခန်းကိုစစ်သည်ကြွတွေဝင်ရောက်တိုက်ခိုက်ခဲ့တာကိုကင်ညာကာကွယ်ရေးတပ် KDF နဲ့ဆိုမာလီအမျိုးသားတပ်ဖွဲ့ဝင်တွေပါဝင်တဲ့တပ်တွေကပြန်ပြီးတော့တုံ့ပြန်တိုက်ခိုက်ခဲ့တာဖြစ်တယ်လို့အဲ့ဒီဒေသမှာရှိတဲ့ဆိုမာလီအကြီးအကဲတပ်မူကြီးမိုဟာမက်အာမက်ဟာစီက VOE ကိုပြောပါတယ်စစ်သွေးကြော်တွေကကုရေးမှာရှိတဲ့သူတို့ရဲ့တပ်စခန်းကိုတိုက်ဖို့ပြင်ဆင်နေတာဖြစ်ပြီးတော့ဒါမဲ့ကင်ညာတပ်တွေရဲ့စစ်ကူရခဲ့တာကြောင့်ထိုးစစ်ပြန်တိုက်နိုင်လိုက်တာဖြစ်တယ်လို့ဆိုမာလီတပ်တောင်းရှိသူတူကလည်း VOE ကိုပြောပါတယ်ဒီတိုက်ခိုက်မှုအတွင်းအယ်ရှဘတ်အဖွဲ့ရဲ့တပ်မူကြီးပါဝင်စစ်သွေးကြော်3ဦးသေဆုံးသွားတယ်လို့လည်းသူကပြောပါတယ်ဒါမဲ့ဆိုမာလီနဲ့ကင်ညာတပ်တွေဘက်မှာတော့ထိခိုက်သေးဆုံးတာမရှိဘူးလို့လည်းပြောပါတယ်အဲ့ဒီဒေသမှာမွေးဖွားကြီးပြင်းခဲ့ပြီးတော့လွန်ခဲ့တဲ့နှစ်အတော်ကြာကလေးကအယ်ရှဘတ်အဖွဲ့ဝင်ဖြစ်လာခဲ့တဲ့ဟာဆန်ဟာဒီဒေသတွင်းကအယ်ရှဘတ်အဖွဲ့ရဲ့တိတ်တန့်တပ်မှုတွေကတဦးဖြစ်တယ်လို့ယူဆကြပါတယ်ဟာဆန်ဟာဒေသတွင်းမှာရှိတဲ့ဆိုမာလီတပ်တွေနဲ့ကင်ညာတပ်တွေကိုတိုက်ခိုက်တဲ့ထိုးစစ်တွေကိုဦးဆောင်ခဲ့သူဖြစ်တယ်လို့လည်းဆိုမာလီတပ်တောင်းရှိသူတွေကပြောပါတယ်ခင်ဗျာ
ကြည်ဖက်ဘာသာရေးခေါင်းဆောင်ဖုံတော်ကြီးဒလိုင်လာမာကဒလိုင်လာမာအဖွဲ့အစည်းဆက်လက်တရှိတင့်မတင့်ဆိုရာကတိဘက်ပြည်သူတွေရဲ့အဆုံးဖြတ်ပေါ်မှာမူတည်ပြီးသူ့ကိုဆက်ခံမဲ့ပုဂ္ဂိုလ်ကိုတရုတ်အနေနဲ့ဆုံးဖြတ်ခွင့်မရှိဘူးလို့မိန့်ကြားလိုက်ပါတယ်။သူ့ကိုဆက်ခံမဲ့ဒလိုင်လာမာအရေးဆွေးနွေးဖို့ဒီနှစ်ကုန်မတိုင်ခင်ညီလာခံတစ်ခုခေါ်မယ်လို့လည်းမိန့်ကြားပါတယ်။တရုတ်နယ်စပ်အိန္ဒိယနိုင်ငံရဲ့အရှေ့မြောက်ဖက်အာရုဏချာပရာဒက်ရှ်က ထံဝမ်မြို့ကိုဒေသဆိုင်ရေးကြွားချီစဉ်အတွင်မိနစ်စနေနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဖုန်းတော်ကြီးဒလိုင်လာမကအခုလိုမိန့်ကြားခဲ့တာပါတိဘက်ဘာသာရေးခေါင်းဆောင်ဒလိုင်လာမကိုဆက်ခံမဲ့သူကိုတရုတ်ကွန်မြူနီခေါင်းဆောင်တွေကအတီးပြုတ်ွင့်ရှိတယ်လို့တရုတ်အစိုးရကအခိုင်အမာပြောဆိုနေတာကြောင့်တက်တော်82နှစ်ရှိပြီဖြစ်တဲ့တိဘက်ဘာသာရေးခေါင်းဆောင်ရဲ့အရိုက်အရာကိုဘယ်သူဆက်ခံမလဲဆိုတဲ့မေးခွန်းကပို့ပြီးတော့ကြဲကြဲလောင်လောင်ဖြစ်လာတာပါတရုတ်အာဏာပိုင်တွေကအယူဝါဒကင်းမဲ့သူတွေဖြစ်ပြီးဘာသာရေးအယူအဆကိုတက်ဝင်ယုံကြည်သူတွေမဟုတ်တာကြောင့်တိဘက်ဘာသာရေးခေါင်းဆောင်ဒလိုင်းလာမကိုဆက်ခံမဲ့သူကိုအတီးပြုတ်ပေးနိုင်တဲ့အခမ်းကဏ္ဍမှမရှိဘူးလို့လည်းတိဘက်ဘာသာရေးခေါင်းဆောင်ကမိန့်ကြားခဲ့ပါတယ်ရှင
်နောက်ဆုံးရနိုင်ငံကသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့ကိုရန်နန်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com ကနေကျွန်တော်ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထပ်မှာပဲတိုက်နားဆင်နိုင်ပါတယ်အခုတော့နိုင်ငံကသတင်းလွှာတပုတ်နဲ့စတင်နေပါတယ်အမေရိကန်နိုင်ငံအနေနဲ့ထုတ်ကုန်တဲ့သွင်းကိုမမျှဖြစ်နေတာကိုပြန်လည်စစ်ဆေးနေတာကြောင့်အမေရိကန်နဲ့အာရှနိုင်ငံတွေကြားအားကောင်းနေတဲ့ကုန်သွယ်ရေးဆက်ဆံမှုအပေါ်တန်တရာတွေစဖြစ်လာနေပါတယ်အရှိအာရှနဲ့အရှိတောင်အာရှဒေသတွင်းအစိုးရတွေအနေနဲ့အမေရိကန်သမ္မတထရန့်ရဲ့ကုန်သွယ်ရေးမူဝါဒအပြောင်းလဲတွေကြောင့်စိုးရိမ်ပူပန်နေတာပါ VOA သတင်းတော့ Ron Convin သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြမှာဖြစ်ပါတယ
်ဟုတ်ကဲ့ပါအမေရိကန်သမ္မတထရန့်ကလိန်ညာပြီးလုပ်နေတဲ့နိုင်ငံခြားကုန်တင်သွင်းနိုင်ငံတွေကိုအရေးယူမယ်လို့ကြေညာပြီးအမေရိကန်ကုန်သွယ်ဝန်ကြီးဌာနကကုန်သွယ်ပို့ငွေအများအပြားရနေတဲ့နိုင်ငံတွေအပေါ်ရက်90ကျားစုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်American ကုန်သွယ်ဝန်ကြီး Wilbur Ross ကလည်း American ကုန်သွယ်လူငွေပြမှုကိုပယ်ဖျက်ပြီးလွတ်လပ်မျှတတဲ့ကုန်သွယ်ဖြစ်ဖို့ American လူသားတွေကိုကာကွယ်ပေးဖို့နဲ့ American စီးပွားရေးတိုးတက်ဖို့ဦးစားပေးလုပ်သွားမယ်လို့ဆိုပါတယ်။သမ္မတ Trump ပြောခဲ့တဲ့သမိုင်းဝင်ကုန်သွယ်မူဝါဒအပြောင်းလဲကြီးမှာအခုလိုစစ်ဆေးဖို့သတ်မှတ်ထားတဲ့အာရှနိုင်ငံတွေနဲ့တရုတ်၊ဂျပန်၊တောင်ကိုရီးယား၊ထိုင်ဝမ်၊အိန္ဒိယ၊ထိုင်း၊မလေးရှား၊အင်ဒိုနီးရှားနဲ့ Vietnam တို့ပါပါတယ်။ဒုတိယကမ္ဘာစစ်အပြီးဒီအာရှနိုင်ငံတွေဟာဂျပန်ကနေစပြီးAmerican စီးပွားရေးကိုမျှော်ချီကထုတ်ကုန်မြင့်တင်ရေးမှုနဲ့စီးပွားရေးအင်အားကောင်းလာခဲ့တာပါ။ဒါပေမဲ့အခုနောက်ဆုံးသမ္မတထရန့်မဲဆွယ်ပွဲမှာအချို့ကုန်သွယ်မှုတွေအထူးသဖြင့်တရုတ်ကုန်သွယ်ရေးမူဝါဒကြောင့် American စီးပွားရေးထိခိုက်ရတယ်လို့အကြီးအကျယ်ပြောခဲ့ပြီးအခုလိုပြန်စစ်ဆေးမှုတွေကြောင့်အခြားနိုင်ငံတွေမှာလည်းစိုးရိမ်လာနေပြီလို့စင်ကာပူအခြေစိုက်စီးပွားရေးပညာရှင် Crystal Dan ကထုတ်ပြောလိုက်ပါတယ
်။ I think it's stage is still quite difficult to see.
အခုစစ်မှာတော့အမေရိကန်အနေနဲ့ဘလို့အေးအေးမြေမြေလှုပ်ချင်နေဆိုတာသိဖို့တော်တော်ခက်နေပါသေးတယ်။ဒါမဲ့လည်းငွေကြေးကစားသူတွေဖြစ်နေတဲ့နယ်မြေတက်ခံရမှာအစိုးရဆုံးဖြစ်နေတဲ့နိုင်ငံတွေကတော့တောင်ကိုရီးယားနဲ့ထိုင်ဝမ်တို့ဖြစ်ပုံရပါတယ်ရှင့်
။စီးပွားရေးပညာရှင်ထန်ကဆက်ပြီးထိုင်ဝမ်နဲ့တောင်ကိုရီးယားတို့အနေနဲ့စီးပွားရေးအရာတန်ခတ်ခံရမှာကိုဆိုရင်ပြီးဒါကိုကြော်လာနိုင်ဖို့အမေရိကန်သွင်းကုန်တွေကိုပိုလွတ်လွတ်လပ်လပ်ဝင်ခွင့်ပေးတာလည်းဖြစ်လာနိုင်တယ်လို့ဆိုပါတယ်။မလေးရှားမှာတော့နိုင်ငံတကာကုန်သွယ်ရေးနဲ့စက်မှုဝန်ကြီးအွန်ကန်ချွန်းကအမေရိကန်ကုန်သွယ်လူငွေပြမှုကမလေးရှားနဲ့မဆိုင်ဘူးမလေးရှားအပေါ်စီးပွားရေးပိတ်ဆို့လိုက်ရင်လည်းမလေးရှားမထိပဲမလေးရှားကအမေရိကန်ကုမ္ပဏီတွေပဲထိခိုက်မှာဖြစ်တယ်လို့ပြန်ပြောထားပါတယ်မလေးရှားအခြေစိုက်စီးပွားရေးသုတေသီပက်ဘွန်ဆွန်းကလည်းအမေရိကန်ရဲ့ခုလိုမူဝါဒပြန်လည်သုံးသပ်မှုကြောင့်မလေးရှားစီးပွားရေးလုပ်ငန်းတွေတတိနဲ့လုံနေပြီလို့အခုလိုဆိုပါတယ
် Yes certainly it remains very uncertain
ဟုတ်ပါတယ်ဒီမူဝါဒတွေကိုထရမ့်အနေနဲ့တကယ်တမ်းအကောင့်ထည့်ဖို့တဲ့အချိန်မတိုင်ခင်အထိနောက်မူဝါဒတွေကိုတကယ်တမ်းအကောင့်ထည့်ဖို့လို့ရနိုင်မနိုင်ပေါ့လေမတိကျမှုတွေအများကြီးဆက်ကြီးစိုးနေမှာသိကြပါတယ်ဒါတွေကိုကျွန်တော်တို့အနီးကပ်စောင့်ကြည့်နေပါတယ်ပြီးရင်ပို့ကုန်ထုတ်လုပ်မှုအပေါ်ခမန်းတွက်ဆမှုတွေဆုံးဖြတ်ပေးနိုင်ဖို့နောက်ဆက်ဖြစ်လာမှာတွေကိုလည်းစောင့်ကြည့်ရအောင်ပါပါ
မလေးရှားနိုင်ငံနဲ့အတူအရင်သမ္မတဘရက်အိုဘားမားဦးဆောင်ဖွဲ့စည်းခဲ့တဲ့ TPP လို့ခေါ်တဲ့အာရှပစိဖိတ်တလွာကုန်သွယ်ရေးမဟာမိတ်အဖွဲ့အပေါ်တာဝန်ယုံကြည်ခဲ့တဲ့ဗီယက်နမ်နိုင်ငံကလည်းဒီအဖွဲ့ကနေသမ္မတထရမ့်ကနှုတ်ထွက်ဖို့ဆုံးဖြတ်ပြီးအခုလိုကုန်သွယ်မူဝါဒပြောင်းလာကြောင်းဗီယက်နမ်ထုတ်ကုန်စီးပွားရေးကိုထိခိုက်မှာစိုးရိမ်တယ်လို့ဗီယက်နမ်ဝန်ကြီးချုပ်ကဝေဖန်လိုက်ပါတယ်အခုလိုဗီယက်နမ်ဝန်ကြီးချုပ်ငူဝန်ရှွမ်ဖူးပြောတာကသတိထားပြီးထိန်းပြောတာသာဖြစ်ပြီးတကယ်တမ်းတခြားလမ်းသိမ့်မရှိပဲတရုတ်ရဲ့ ASEP ခေါ်ဒေတာရင်းဘတ်ဆုံစီးပွားရေးမဟာမိတ်အဖွဲ့နဲ့လက်တွေ့ကြကြတွဲလှည့်ဖို့ဗီယက်နမ်ကပြင်နေပြီလို့ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင်ကားတရားကဆိုပါတယ်ပမောခတရားကဆက်ပြေ
း The more Trump goes his own way Vietnam
Trump နေနဲ့ကိုလန်းနဲ့ကိုပူလျှောက်လေ Vietnam နေနဲ့ India Russia Japan နောက်တရုတ်ရောအမေရိကန်မှာပါတဲ့၅နိုင်ငံနဲ့ပေါင်းပြီးအာဏာချိန်ဝင်ရှာညှိသွားမှာပါဒါကြောင့် Vietnam နေနဲ့တရုတ် Empire ဆွဲယူမခံရအောင်ခက်ခက်ခဲခဲရုန်းကန်ရတော့မှာပါ ခုလိုနေရာမှာဗီယက်နမ်အနေနဲ့အမေရိကန်ရဲ့အားကောင်းတဲ့ထောက်ခံမှုလိုအပ်ပါတယ
်။တကယ်တော့ဗီယက်နမ်ဖြင့်တရုတ်နဲ့ဂျပန်ဖြစ်ရင်အကြီးအမားဆုံးကုန်သွယ်ဘက်အမေရိကန်နဲ့ကုန်သွယ်မှုပုံငွေအမေရိကန်ဒေါ်လာ 12.4 ဘီလီယံပြနေတဲ့ထိုင်းနိုင်ငံမှာလည်းအလားတူစိုးရိမ်မှုတွေရှိနေပါတယ်ခင်ဗျာ
။ကိုဝင်းမင်းပြောပြခဲ့တာပါ။အမျိုးသမီးတွေကြားအဖြစ်များတဲ့တအိမ်ကောင်းကင်ဆာအန္တရာယ်ကိုဘယ်လိုရှော့ချနိုင်ပါသလဲ။ကျန်းမာရေးစစ်ဆေးမှုတွေကိုအချိန်မှန်မှန်ပြုလုပ်ပေးပြီးဒီယောဂဖြစ်နိုင်ခြေတွေကိုသိရှိနားလည်ကအသက်ဆုံးရှုံးမှုကိုရှော့ချပေးနိုင်ပါတယ်လူမှုကျန်းမာရေးအစီအစဉ်မှာတော့ဒေါက်တာတန့်စော်ကတင်ဆက်ထားပါတယ
်တိမ်ကောင်းကင်ဆာယောဂဟာမြန်မာအမျိုးသမီးတွေမှာအဖြစ်များတဲ့ကင်ဆာယောဂတစ်ခုဖြစ်ရှိနေပါသေးတယ်ကြိုတင်ကျန်းမာရေးစစ်ဆေးတဲ့အလေ့ကျင့်ထွန်းကားလာတဲ့ဖွံ့ဖြိုးပြီးနိုင်ငံတွေမှာတိမ်ကောင်းကင်ဆာယောဂဖြစ်ပွားမှုလုံးရောနေလာနေပေမဲ့ယောဂမဖြစ်ခင်ကြိုတင်ဆန်းသက်စစ်ဆေးတဲ့အလေ့ထမဖွံ့ဖြိုးသေးတဲ့မြန်မာနိုင်ငံမှာတော့သတိပြုရမယ့်ယောဂတစ်ခုဖြစ်ပါတယ်ယောဂဖြစ်နိုင်ခြင်းအဆင့်မှာဖော်ထုတ်တွေ့ရှိခဲ့မယ်ဆိုရင်ပျောက်ကင်းအောင်ကုသနိုင်တာကြောင့်ကျန်းမာရေးပညာပေးမှုတွေကိုကြဲကြဲပြန့်ပြန့်ပြုလုပ်ပေးလျက်ရှိတယ်လို့တာဖော်မီရဲ့ထုကုဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဒေါ်ရင်စောကပြောပါတယ်
။တိမ်ကောင်းကင်ဆာကတော့ကမ္ဘာတစ်ပတ်လုံးမှာအဖြစ်များပါတယ်။အမျိုးသမီးတွေမှာမွေးလမ်းကြောင်းပေါ့နော်မျိုးဆက်ပွားအင်္ဂါရပ်တွေမှာဖြစ်တဲ့ကင်ဆာယောဂါမှာသူကပထမဖြစ်ပါတယ်။အဲ့ဒီအတွက်အဖြစ်များတယ်လို့ပြောတယ်ဆိုရင်လည်းမမှားပါဘူး။အဖြစ်များတယ်အကြောင်းရင်းကတော့တိမ်ကောင်းကင်ဆာကိုစစ်ဆေးမှုကျူတင်စောစည်းစွာသိရှိနိုင်ရတဲ့အနေနဲ့စစ်ဆေးမှုမခံယူဘဲနဲ့ဒီယောဂဖြစ်တဲ့အဆင့်အထိဖြစ်သွားလို့ပါအဲ့တော့ကျူတင်စစ်ဆေးမှုခံယူလိုက်တဲ့အနောက်နိုင်ငံမှာဒီသိန်းကောင်းကင်ဆာဖြစ်နိုင်ကြရတဝက်လောက်ရောကြသွားပါကျွန်တော်တို့အနေနဲ့ကျူတင်စစ်ဆေးမှုကိုခံယူရင်ဒီယောဂပျောက်နိုင်တယ်ကျူတင်ပြီးတော့လေကုသလို့ရတယ်ဆိုတော့ပညာပေးရမယ်အချက်အလက်ကိုလူမှုပရိသတ်ထဲရောက်အောင်ပညာပေးဖို့နောက်ကျနေတဲ့အတွက်ဒီယောဂါကကျမတို့မြန်မာအမျိုးသမီးဒုတဲမှာတော့အဖြစ်များနေတုံးမှာပဲ
။တင်ကောင်းကင်ဆာယောဂါမရှိခဲ့ဘူးဆိုရင်ဝမ်းသာစရာကောင်းတယ်လို့တင်ကောင်းကင်ဆာယောဂါဖြစ်နိုင်ခြင်းအဆင့်ကိုဖော်ထုတ်တွေ့ရှိခြင်းဟာလည်းဝမ်းသာစရာတစ်ခုဖြစ်ပါတယ်။မြန်မာအမျိုးသမီးတွေအနေနဲ့ယောဂါဖော်ထုတ်တွေ့ရှိမှာကိုကြောက်ရွံ့မနေပဲစောစောစီးသိရှိအောင်စစ်ဆေးဖော်ထုတ်ပြီးအများဆုံးကုသသင့်တယ်လို့ပြောပါတယ်
။တင်ကောင်းကင်ဆာဘယ်လိုဖြစ်လဲဆိုတော့ဘဟုတုတ္တနဲပါတဲ့အတွက်ဖြစ်ရတာပါ။အဲ့တော့ကျမတို့အနေနဲ့ရှင်းလင်းရှင်းစစ်စေးတာလေးလည်းပြုလုပ်ပေးတောကဖြစ်နိုင်ခြေတွေ့ရင်လည်းတခါတည်းကုသပေးတယ်ဆိုတော့လူနာအမျိုးသမီးတွေအယံပျော်ကြပါတယ်။နောက်ပြီးသူတို့ကမဖြစ်ဘူးလို့သိရတဲ့အခါမှာအမလီတော်ပါသေးရဲ့ကင်ဆာမဖြစ်ဘူးပေါ့။နမို့ဆိုရင်ကင်ဆာဖြစ်နိုင်ခြေတွေ့တယ်ဆိုရင်ဟာကင်ဆာဖြစ်နေပြီလားကြောက်လိုက်တာဘယ်လောက်နေရမှလဲတို့ဘာလို့အထိမေးပါတယ်။အဲ့တော့ကျမတို့ကဒါကင်ဆာအဆင့်ကိုမရောက်သေးပါဘူး။ကျင်းနိုင်ကြီးအဆင့်ကိုစစ်ဆေးတွေးရှိရဲဆိုတာအင်မတန်ကံကောင်းပါတယ်။အဲ့ဒါကိုလည်းကျမတို့အနေနဲ့တပြိုင်တည်းစစ်ဆေးပေးပါမယ်လို့နှစ်သိမ့်ဆွေးနွေးပြညာပေးရပါတယ်။အဲ့တော့ကျမတို့နိုင်ငံတဝန်းလုံးအနေနဲ့ကတော့ပညာပေးတဲ့အစီအစဉ်တွေကိုအများကြီးနောက်လဲဆက်လက်ပြီးသွားရောက်ပြီးပြုလုပ်ဖို့အစီအစဉ်တွေအများကြီးရှိပါတယ
်။ဒိန်အောင်ကင်ဆာယောဂါပိုးဟာလိင်ဆက်ဆက်မှုကနေတစ်ဆင့်ကူးစက်ပြန့်နှံ့တဲ့ယောဂါတစ်ခုဖြစ်ပါတယ်။ယောဂါပိုးဝင်ရောက်ပြီးစနစ်ကနေ15နှစ်အထိယောဂါမဖြစ်ပဲရှိနေနိုင်ပါတယ်။ယောဂလက္ခဏာပေါ်ပေါက်လာမှစစ်စစ်ကုသမှုခံယူခဲ့မယ်ဆိုရင်ပျောက်ကင်းအောင်ကုသဖို့ခက်ခဲနိုင်တာကြောင့်အမျိုးသမီးတွေအနေနဲ့တင်ကောင်းကင်ဆာယောဂလက္ခဏာတွေကြုံတွေ့ရခြင်းမရှိခင်မှာကျန်းမာရေးစစ်ဆေးမှုတွေကိုအချိန်မှန်ပြုလုပ်သင့်တယ်လို့ပြောပါတယ်
။2012ကိုကမ္ဘာတစ်ဝန်းလုံးမှာရှိတဲ့ Cancer Data တွေအရဆိုရင်တင်ကောင်းကင်ဆာတစ်နှစ်တစ်နှစ်မှာအသစ်ပေါ့အမျိုးသမီးကားသိန်းလောက်အသစ်ဖြစ်တယ်။အသစ်ဖြစ်ရင်တစ်ဝက်လောက်ကဆုံးသွားတာ။တော့သူကယောဂဖြစ်ပွားနှုန်းတက်ရမှာဆိုရင်55ရာခိုင်နှုန်းလောက်ဆုံးပါတယ်လို့ယူဆတယ်။အဲ့တော့ကျမတို့ဒီမှာကတော့သူကပျောက်ကင်းနိုင်တဲ့ယောဂဖြစ်တယ်။ဖြစ်ပွားမှုငုံကများတယ်။ဒါပေမဲ့ဘာဖြစ်လို့မပျောက်သလဲ။အနောက်နိုင်ငံတွေမှာအကျိုးအဆင့်ကိုစမ်းသပ်စစ်ဆေးတဲ့ screening လို့ခေါ်တဲ့လုပ်ငန်းကအရန်ထိရောက်တယ်။ဒီကျမတို့နိုင်ငံမှာ screening လို့ခေါ်တဲ့အကျိုးအဆင့်ကိုစစ်ဆေးတဲ့လုပ်ငန်းကနေပါနေသေးတယ်။အဲ့တော့ကျမတို့တောရွာတွေသွားရင်ကျမတို့ကမျိုးသမီးတွေပြောပါတယ်။ဟဲ့ဆေးရုံနဲ့နီနီလေးဘာဖြစ်လို့များအစစ်စေးမခံတာလဲလို့မင်းသူတို့ကပြောတာဟာဘာမှမဖြစ်တာအဲ့တော့အဲ့ဒီအယူအဆလေးကိုကျမတို့က concept ပေါ့သူတို့ရဲ့ concept နဲ့ mindset ကို change ဖြစ်သွားအောင်မဟုတ်ဘူးယောဂကိုစစ်စေးခံတယ်ဆိုတာယောဂလက္ခဏာမပြခင်စစ်စေးခံရမယ်ယောဂလက္ခဏာပြမှစစ်စေးခံမယ်ဆိုရင်နောက်ကျသွားမယ်အဲ့တော့ယောဂလက္ခဏာမပြခင်ကိုယ်မှာယောဂဖြစ်ပွားမှုဖြစ်နိုင်ခြေရှိမရှိကိုနားလည်တဲ့လူရှိမှစစ်စေးခံမှာလို့အဲ့ဒီ message ကိုကျမပြောပြချင်တာပါ
ယောဂလက္ခဏာတွေမကြုံတွေ့ခင်မှာကျန်းမာရေးစစ်ဆေးမှုတွေကိုအချိန်မမှန်ပြုလုပ်ပေးရင်တင်ကောင်းကင်ဆာယောဂကြောင့်အသက်သေဆုံးမှုတွေကိုရှော့ချပေးနိုင်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန့်စောပါ
ဒေါက်တာတန့်စောတင်ပြခဲ့တာပါအခုနားဆင်ရအောင်မှာက မြန်မာနှစ်တကူအတာတကြံပွဲတော်ဆင်နွှဲဖို့ကြိုတင်ပြင်ဆင်နေကြပါပြီလား။နွေရသည်ရဲ့အပူတန်နဲ့အတူရေကစားကြမဲ့သူတွေအတွက်အသားရေမထိခိုက်ရအောင်ဘယ်လိုကာကွယ်နိုင်ကြပါသလဲ။ကာကွယ်ထားတဲ့နယ်ဆိုတာတွေကိုမိတ်ကပ်ပညာရှင်မတ်ဝင်းမင်းတန်ရန်ကုန် in my heart က VOA ကိုပြောကြပါတယ်။မတ်ခင်ဖြူထွေးကဆက်သွယ်မေးမြန်းထားတာပါ။
အဓိကတော့ဒီနေရောင်နဲ့သွားလို့ရှိရင် sunscreen နဲ့သုံးမယ် sunscreen ဆိုတာလည်းဒီတနအိကြားတစ်ခါလောက်ပြန်လိမ့်မှတကယ့်ကိုအဆိုင်ရမှာဆိုတော့ sunscreen လေးဆောင်ထားမယ် sunscreen လေးလိမ့်မယ်အာပြီးလို့ရှိရင်လည်းဒီနေနဲ့ဒါလိုက်မကြည့်ရနေရာတွေမှာနေမယ်ဟိုပြီးတော့အစားအသောက်တွေရေတွေတတိတိစားသုံးမယ်အာပြီးလို့ရှိရင်လည်း makeup solution လည်းအခုကအမှုလင်းလင်းပြောရင်ရွေးချယ်စရာတွေအများကြီးရှိပါတယ်ဒီဈေးကွက်ထဲမှာ waterproof တွေလည်းဖြစ်တယ် SPF တွေလည်းပါတယ်အကုန်လုံးဖြစ်တဲ့ဟာတွေကိုအသားအရည်နဲ့လိုက်ပတ်မဟာလေးတွေကိုလိမ့်ပါအာပြီးတော့အရင်နေ့ကကြံအတွက်မှာမိကအရန်အလောက်အရန်ပြင်ဖို့ကျွန်တော်တိတ်မတိုက်တော့မအောင်ပါဘာလို့လဲဆိုတော့ဘလောက်ကြီးပဲ waterproof ဖြစ်နေပါစေဟိုတခြားနိုင်ငံပြောတဲ့ waterproof ဆိုတော့ကျွန်တော်တို့နိုင်ငံမှာလည်းမနက်ကနေညနေအထိဟိုရေထဲမှာစိတ်နေတာမျိုးမဟုတ်ဘူးလေအဲ့တော့အဓိကကတော့ဒီ sunscreen လေးမှမှန်လေးမယ်အာအနေထိုင်စားတောက်လေးဆင်ခြင်းမယ်ပြီးတော့ကအဲရေထဲမှာကစားတဲ့အခါစားလို့ရှိရင်လည်းအင်ဂျီဝင်စားဖို့တဲ့အခါစားလို့ရှိရင်လည်းပေါ်ပေါ်ပါပါနဲ့သူလွယ်ချောက်လွယ်တဲ့ဒီအဝတ်စားမျိုးဝတ်တာပို့ပြီးတော့အဆင်ပြေလိမ့်မယ်။အာရှုဖနတ်ဒီဓာဖနတ်ဒီဆိုလို့ရှိရင်ဒီဆိုတဲ့အခါကြလို့ရှိရင်အာသွားရလားလားလမ်းချပါလားဘယ်လိုမှအဆင်မပြေပါဘူး။ကိုယ်တော့လှစင်တာတော့လှစင်တာပေါ့လေ။ဒါပေမဲ့ဟိုတကြံရီကစားတယ်ဆိုတော့ပေါ်ပေါ်ပါပါနဲ့ပျော်ပျော်ရွှင်ရွှင်နဲ့အနောင်အဖွဲ့ကင်းစွာနဲ့ကစားရတာဆိုတော့ဒီလိုပဲတကယ်ဟိုတကြံမှာပေါ့နော်။ဟိုစီစီကန်းရှိနေတကယ်ကိုအပြော်အောင်စစ်မှန်တဲ့အပြော်မျိုးနဲ့ဟိုပျော်ဖို့ဒီကနေ့တိုက်တော့မှာလည်းရှင့
်ဆစိုးကလည်းမင်းမင်းတန်နေတော့ထည့်ပြောပါရယ်တခုကပါလဲဆိုတော့ဟိုတာမန်အမျိုးသမီးလေးတွေပေါ့နော်ဒီမိတ်ကပ်တွေဘာတွေတုံးတဲ့အခါမှာဆိုလို့ရှိရင်လည်းဒီရေစုကမိတ်ကပ်ဆိုရင်လည်းအမျိုးမျိုးကိုတုံးနိုင်တာတွေရှိတယ်ဆိုတာနည်းနည်းတော့ထည့်ပြောထားတာရှိပါတယ်မဲ့ဥမာငွေကြေးအရာတိတ်ပြီးတော့မတက်နိုင်လို့ရှိရင်လည်းသူတို့အတွက်ဘလူး option တွေရှိတယ်ပေါ့နော်ဘလူးမိတ်ကပ်မျိုးစားတွေကိုတုံးလို့ရတယ်ကိုကတာမန်ဒီဝင်ဝင်နေတဲ့သူတွေအတွက်ပေါ့နော်ဘလူးကိုမှဝင်ဝင်မရှိပေမဲ့လည်းကိုဘလူးနေရာလေးတွေမှာရွေးချယ်ပြီးတော့ဘလူးပစ္စည်းလေးတွေကိုတုံးမယ်ဆိုရင်ပိုအဆင်ပြေမယ်ဆိုတာလေးရောနည်းနည်းအကြံပေးပေးပါလား
ကျွန်တော်ယုံကြည်ထားတာပေါ့နော်ဒီအလားအပါနဲ့ပတ်သက်လာလို့ရှိရင်ဈေးကြီးတိုင်းနဲ့ကောင်းတာမဟုတ်ဘူးလို့ဈေးပေါ်တိုင်းနဲ့ညံ့တယ်လို့ကျွန်တော်တို့ဘလို့မခံရလို့မရပါဘူးရှင့်အဲ့တော့ကျွန်တော်တို့အခုဆိုလို့ရှိရင်ရေသမီးအမျိုးသားမတွေ့ဘူးအခုသဖြင့်ကလေးငယ်တွေကိုလည်းဒီနေအောင်တန်းနေကောက်ွက်နိုင်အောင်ကျွန်တော်တို့တွေခင်မြင်လင်းပေးရပါမယ်အခုဆိုဈေးကွက်ထဲမှာကျွန်တော်အနေနဲ့ပြောချင်တာကတော့ပစ္စည်းရွေးတဲ့အခါကြလို့ရှိရင်ဈေးကွက်ထဲမှာတကယ်မြန်မာပြည်ကိုတရားဝင်တင်သွင်းလာတဲ့ FDA လက်မှတ်ရပြီးသားရှိတဲ့ပစ္စည်းတွေမြန်မာပြည်ဈေးကွက်ထဲမှာအကြာကြီးဟိုရေရှည်တည်တံ့ခိုင်နေနေတဲ့ကျင်းကြီးတွေအများကြီးရှိပါတယ်အလိုအမျိုးတွေကသုံးပါစားဘူးနားဝါတွေကမသုံးပါနဲ့အခုဆိုကျွန်တော်ဥပမာပြောလို့ကျွန်တော်မိမဟိုလုံငယ်အနည်း20လောက်ထဲရရှိနေကမ်မလာဆိုတဲ့ brand ဆိုလို့ရှိရင်သူစီမှာရှိတဲ့ makeup လေးတွေသူစီမှာရှိတဲ့ sunscreen လေးတွေဆိုတကယ်ကိုဈေးတက်တာနဲ့ဟိုလူဒန်းသားမရွေးပေါ့နော်သုံးလို့ရတယ်အခုဆို makeup ဆိုလည်း Bella တို့ဘာလို့ဆိုလဲပေါ်နေပြီဒါလူဒန်းသုံးလို့ရတယ်အဲ့တော့အခုဟာကအလောင်းအပနဲ့တက်မာရေးချိန်ချိန်ပေါ်အတော့ကအရင်ကြီးလည်းလည်းမဝေးတော့ပါဘူးရှင့်ပြီးတော့တကယ်ကိုဟိုယုံကြည်စိတ်ထားရတဲ့ပစ္စည်းတွေလည်းမြန်မာပြည်ဈေးကွက်ထဲမှာရောက်နေပါပြီအဲ့တော့အသုံးစက်သူတွေအနေနဲ့ကလည်းကိုသုံးတဲ့ပစ္စည်းကအစ်မန်လားကိုသုံးတဲ့ပစ္စည်းကဘယ်ရလာလဲဆိုတာကိုနေလာလိုက်စားဖို့ကသုံးစက်တဲ့သူတွေကမှလည်းအပြည့်ဝတာဝန်ရှိပါတယ်ရှင့
်မင်္ဂလာပါရှင်အတာကူးတဲ့နှစ်တကူးတဲ့အချိန်ကြရောက်ပါတော့မယ်ဒီနှစ်အတာတကြံမှာပြည်သူတွေနားယဉ်နေတဲ့တကြံတချင်းတွေခစ်ပေါ်မြူးကြွတဲ့တေးတံတွေနဲ့အတူမြမရိုးရတန်ချက်တွေကိုလည်းကြားကြရမှာပါ။အုပ်စုလိုက်ပျော်ပျော်ပါပါဆင်နွှဲကြတဲ့တန်ချက်တွေဟာနိုင်ငံရေးစီးပွားရေးနဲ့လူမှုရေးရာအဖျားဖျားကိုထိထိမိမိတယောထားတာတွေပါဝင်တာကြောင့်မလို့လူမှုရေးခန်းစားချက်ကိုထင်ဟပ်စေတာကတော့အမှန်ပါပဲ။ဒါကြောင့်တိမ်မွေ့နဲ့နဲ့လှတဲ့နိုင်ငံရေးတွေကိုခဏထားပြီးတော့တကြံအကျိုးအဖြစ်နဲ့ဒီနှစ်တန်ကြပ်တွေမှာဘာတွေများထူးထူးခြားခြားဆက်ဆိုကြမလဲဆိုတာတွေကိုဒီတစ်ပတ်ပေါ့ပေါ့ပါပါဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင်တော့အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စီတယ်လီဖုန်းနံပါတ် 1-232-382-555 ကိုဖြစ်စီကြိုတင်ကြောင်းကြားဖတ်နိုင်ကြပါလိမ့်မယ်။
ဒါမင်းအင်္ဂါည VOA တိုင်းရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်လိုက်ပါတယ်။မကြခင်ရပ်ပိုင်းအတွင်းကြာရောက်မဲ့တကြံကာလအတွက်တကြံတီးတချင်းတစ်ပုဒ်ကိုလည်းတင်ဆက်ကြသေးပါဗျာ။
ောက်ပဲမို့ဒီနေ့မှာတစ်ခေါက်ချစ်စီရမတော့တဲ့ဒူလာဆုံးပွင့်နေကြသစ္စာမဖောက်ပဲနောက်နေ့ကခုကစိတ်ဒီနေ့မှာမကောင်းတဲ့ဒီတိတိစစ်ချက်ပွဲကချစ်စီရကောင်းတယ်စကုံထွက်ထားလေကောင်းစစ်စက်တန်းနေတဲ့လူတွေနဲ့မလည်းကောင်းရုပ်ရဲ့လူနဲ့ home may I have your attention please speak soft to the village that I charge you down to jail
fresh y'all know what I'm saying yo yo everybody
when I say happy you say new year
Bobby Soxer ti so de yira bo so de tajan tajin ko na sin kya da ba de kini nya 9 nai ma thu lwe me VOA a season ni ko line twin meter 24 25 32 51 ma na sin nai ma de ku ro tadin a chin chuk ko mat tin gi thak ka pyo pya pi paw khnya
ဒီစနေကတန်တာမြို့ကခရယံဖျားရှိခိုးချောင်းတခုမှာဘုံပေါက်ကွဲလို့အနည်းဆုံးလူ22ဦးသေဆုံးပြီးဒါဇင်နဲ့ချီထဏ်ရရတယ်လို့ဒေသဆိုင်ရာအာဏာပိုင်တို့ကပြောပါတယ်။ဒီနောက်နိုင်ပိုင်းအကြာမှာပဲအလက်ဇန်ဒရီးယားကခရယံဖျားရှိခိုးချောင်းတခုအနီးမှာလည်းနောက်ထပ်ပေါက်ကွဲမှုဖြစ်ပြီးအနည်းဆုံး6ဦးသေဆုံးခဲ့ပါတယ်။ကိုရီးယားကျွန်းဆွယ်မှာအမေရိကန်ရဲ့တပ်ရင်အားထပ်တိုးပြီးမြောက်ကိုရီးယားနိုင်ငံကိုသတင်းစကားပေးတဲ့အနေနဲ့အမေရိကန်ရေတပ်ကတိုက်ခိုက်ရေးတပ်ဖွဲ့တခုကိုကိုရီးယားကျွန်းဆွယ်စီဆစ်လွှတ်လိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကမြောက်ကိုရီးယားနိုင်ငံကိုပဲ့ထိန်ဒုံးကျည်ပြစ်လွတ်တာကိုတားမြစ်ထားပေမဲ့လည်းမြောက်ကိုရီးယားကပြီးခဲ့တဲ့တစ်ပတ်မှာပြစ်လွတ်ခဲ့တာပါ The Calvish Sun လို့ခေါ်တဲ့တိုက်ခိုက်ရေးအဖွဲ့ဟာစင်ကာပူနိုင်ငံမှာတောက်ချပြီးဩစတြေးလျနိုင်ငံကိုသွားဖို့စီစဉ်နေတော့အမေရိကန်ရဲ့ Pacific Data စစ်ဌာနချုပ်ကမြောက်ဖက်ကိုခုံမောင်းဖို့အမိန့်ပေးခဲ့တာဖြစ်ပါတယ်ဆီးရီးယားသမ္မတဘာရှာအယ်အာဆတ်အာနာတီမြဲနေသည်မြဆီးရီးယားငြိမ်းချမ်းရေးဖြစ်လာမှာမဟုတ်ဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးကပြောဆိုလိုက်ပါတယ်တချိန်တည်းမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကလည်းဆီးရီးယားနိုင်ငံတွင်အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ချေမှုန်းရေးကိုဦးစားပေးအဖြစ်ဆက်လက်ဆောင်ရွက်နေတယ်လို့ပြောဆိုလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံမှာတော့သမ္မတမဒူရိုအစိုးရကအထိုက်ခံပါတီကိုယ်စားလှယ်လောင်းကိုရွေးကောက်ပွဲဝင်ခွင့်တားမြစ်လိုက်ပြီးတဲ့နောက်ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပြီးမနေ့စနေနေ့ကတော့မြို့တော် Caracas မှာဗင်နီဇွဲလားရဲတပ်ဖွဲ့ကအထိုက်ခံဆန္ဒပြသူတွေကိုမျက်ရည်ပုံးနေရာဘာချီစနေသုံးပြီးတော့နှိမ်နှင်းခဲ့ရပါတယ်။
ကျေးဇူးပါခင်ဗျာသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြခဲ့တာပါဒီညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်ဆုမွန်ဖြစ်ပြီးအတန်တွင်းအင်ဂျင်နီယာကတော့ Justin Twight ဖြစ်ပါတယ် VOA အမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6:00ခွဲနဲ့9:00အထိ line meter 16.25 တို့ကနေတင်ဆက်ခဲ့တာပါ VOA ကိုနားအားပေးနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2:00ကြာမှာကျွန်တော်တို့အခါပြန်ဆောင်ရအောင်လားကြာကျွန်တော်ညင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.